ဒီအမေရိကန်ပြည်သူအနေနဲ့ဆီးရီးယားမှာရှိတဲ့သဘောထားပျော့ပြောင်းတဲ့သဘုံတွေကိုတင်နန်းပေးပြီးတော့လက်နက်ထောက်ပံ့ပေးဖို့ Republican လွှမ်းမိုးတဲ့ American အောက်လွှတ်တော်မှာမဲခွဲအတီးပြုလိုက်ကြပါတယ်။သဘောထားပျော့ပြောင်းတဲ့ဆီးရီးယားသဘုံတွေကိုအကူအညီပေးရည်ဒီဆိုကိုမနေ့ကဘူတုံးနေကဒီအောက်လွှတ်တော်မှာမဲခွဲခဲ့တာဖြစ်ပြီးတော့ထောက်ခံမဲ283မဲ၊ကန့်ကွက်မဲ156မဲနဲ့အတီးပြုခဲ့တာပါ။ဒီမိုကရက်တီလွှမ်းမိုးထားတဲ့အထက်လွှတ်တော်မှာတော့အခုကြာသပတေးနေ့မှာဒီအဆိုကိုမဲခွဲမယ်လို့မျှော်လင့်ရပါတယ်။ဆီးရီးယားသမ္မတဘာရှားအယ်အာဆတ်ဖျောက်ချရေးအတွက်လက်နက်ကင်တိုက်ပွဲဝင်နေကြတဲ့သဘောထားပြော့ပြောင်းတဲ့သဘုံဒီအနေနဲ့ IS အစွန်းရောက်စစ်သွေးကြောအဖွဲ့ကိုတိုက်ခိုက်နိုင်ဖို့သမ္မတဥဘာမာကလိုလားနေတာဖြစ်ပါတယ်။ IS အဖွဲ့ကဆိုလို့ရှိရင်အီရတ်မြောက်ပိုင်းအတော်များများကိုတင်းယူထိန်းချုပ်ထားတယ်လို့ပဲဆီးရီးယားနိုင်ငံအတွင်းအစိတ်ပိုင်းတော်များများကိုလည်းတင်းယူထားပါတယ်။အခုအဆိုပြုချက်ဟာဆိုလို့ရှိရင်အီရတ်နိုင်ငံပြင်အစွန်းရောက်မှုတွေရှိနေတဲ့နေရာတွေကိုစစ်ဆင်ဖို့အတွက်သမ္မတဥဘာမာရဲ့မဟာဗျူဟာအစိတ်ပိုင်းတည်ရလဲဖြစ်ပါတယ်။အောက်လွှတ်တော်မှာအခုလိုမျိုးမဲမခွဲခင်လေးမှာတော့နိုင်ငံကြီးဝန်ကြီးဂျွန်ကယ်ရီဟာအထက်လွှတ်တော်ကော်မတီတစ်ခုမှာ IS အစွန်းရောက်တွေနှိမ်နင်းရေးနဲ့ပတ်သက်ပြီးတော့ကြားနာစစ်ဆေးမှုခံယူပါတယ်။ IS ကိုပြစ်မှတ်ထားတဲ့နိုင်ငံတကာလေကြောင်းတိုက်ခိုက်မှုတွေကြောင့်သဘောထားပျော့ပြောင်းတဲ့ဆီးရီးယားသဘုံတွေကိုအထောက်အကူဖြစ်စေတယ်လို့မစ္စတာကယ်ရီကအဲ့ဒီကြားနာပွဲအတွင်းမှာပြောခဲ့ပါတယ်။အခုလိုမျိုးစစ်မြေပြင်ကအောင်ပွဲတွေကြောင့်သဘောထားပျော့ပြောင်းတဲ့သဘုံတွေကိုစီးအောင်နိုင်လိမ့်မယ်လို့လည်းသူကခန့်မှန်းပြောဆိုခဲ့ပါတယ်ခင်ဗျာ။